ယူကရိန်းနယ်စပ်အနီးမှာရုရှားအစိုးရကတပ်ဖွဲ့ရင်အားတိုးမြင့်နေတဲ့အပေါ်အမေရိကန်နဲ့ဥရောပမဟာမိတ်တွေကအကြီးအကျယ်စိုးရိမ်နေကြောင်းနဲ့ယူကရိန်းအနေနဲ့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်မယ်ဆိုရင်တော့ပြင်းထန်တဲ့စစ်ပွဲရေးတန်းခတ်ပိတ်ဆို့မှုနဲ့တုံ့ပြန်မယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောဆိုခဲ့ကြောင်းအမေရိကန်သမ္မတအင်ပီရောကထုတ်ပြန်ပါတယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ဦးအွန်လိုင်းကနေထိပ်သီးတွေ့ဆုံဆွေးနွေးပွဲကနှစ်နာရီကြာမြင့်ခဲ့ပြီးအဓိကကတော့ယူကရိန်းကိစ္စကိုဆွေးနွေးခဲ့ကြတာလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကပြောပါတယ်။
The call covered a range of issues, but the main topic was Ukraine.
အချောင်းရမျိုးစုံဆွေးနွေးခဲ့ပေမဲ့လည်းအဓိကကတော့ယူကရိန်းကိစ္စဖြစ်ကြောင်းယူကရိန်းရဲ့အချုပ်အခြာအာဏာပိုင်မှုနဲ့နယ်မြေတည်ထောင်ခိုင်မြဲရေးကိုအမေရိကန်ကအားပေးထောက်ခံကြောင်းသမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုပြောကြားခဲ့တယ်လို့အမျိုးသားလုံခြုံရေးအကြံပေးဆူလီဗန်ကသတင်းထောက်တီကိုပြောဆိုခဲ့တာပါတင်းမာမှုတွေလျှော့ချပြီးတန်တမာရေးအရာပြန်လည်ဆောင်ရွက်ဖို့လည်းသမ္မတဘိုင်ဒန်ကတောင်းဆိုခဲ့ကြောင်းခေါင်းဆောင်နှစ်ဦးဆွေးနွေးပွဲအပြီးအင်ပီရိုရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ယူကရိန်းအပေါ်ကျူးကျော်ခဲ့ရင်ရုရှားအပေါ်မှာဘယ်လိုစီးပွားရေးတန်းခတ်ပိတ်ဆို့မှုချမှတ်မလဲဆိုတာကိုတော့သမ္မတဘိုင်ဒန်ဘက်ကရှင်းရှင်းလင်းလင်းပြောဆိုခဲ့သလားဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူးရုရှားသမ္မတပူတင်ဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုလည်းအင်ပီရိုဘက်ကမပြောပေမဲ့ဆွေးနွေးမှုတွေကိုနောက်ဆက်တွဲဆောင်ရွက်ဖို့နှစ်ဖက်အဖွဲ့တွေကိုတာဝန်ပေးထားကြောင်းနဲ့အမေရိကန်ကလည်းမဟာမိတ်တွေနဲ့အနီးကပ်ညှိနှိုင်းဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်ရုရှားသမ္မတရဲ့လက်ထောက်တူဖြစ်တဲ့ယူရီဥရှာကော့ကလည်းယူကရိန်းရဲ့အမေရိကန်နဲ့ရုရှားသမ္မတတွေဆက်လက်ဆွေးနွေးဖို့သဘောတူခဲ့ကြောင်းဆွေးနွေးမှုအပြီးအင်ကာနေ့မှာပဲပြောဆိုထားပါတယ်ရှင်။